ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်မပြုတာနဲ့ပတ်သက်လို့မြန်မာအစိုးရကိုအရေးယူဆောင်ရွက်ဖို့စဉ်းစားနေတဲ့အကြောင်းမလေးရှားဒုတိယဝန်ကြီးချုပ်ရဲ့ပြောဆိုချက်ဟာအာဆီယံစည်းလုံးညီညွတ်ရေးကိုထိခိုက်စေတဲ့အကြောင်းရှေ့တောင်အာရှဒေသရေးရာကျွမ်းကျင်သူတချို့ကတုံ့တက်ကြပါတယ်။ရခိုင်ပြည်နယ်အရေးမှာအခြေအနေပိုးပြီးတော့ရှုပ်ထွေးမသွားစေဖို့အတွက်အခုလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံလာရောက်ဖို့ခွင့်မပြုတဲ့အကြောင်းမြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်မှာထပ်မံပြီးတော့ပြောဆိုခဲ့တာပါ။မတ်အင်ဂျင်နိုင်ငံအပြည့်စုံကိုတင်ဆက်ပေးပါလိမ့်မယ်။
မြန်မာအစိုးရပေါ်တန်တမာရေးနီးလန်းတာမကလူသားချင်းစာနာမှုဆိုင်ရာနီးလန်းအရာပါဖိအားပေးနိုင်မဲ့လမ်းကြောင်းတွေကိုစဉ်းစားမှဖြစ်ကြောင်းမလေးရှားဒုဝန်ကြီးချုပ်အာမစ်ဇာဟစ်ဟမဒီကတနင်္ဂနွေနေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောကြားသွားတာဖြစ်ပါတယ
်။ဇာယကန်ဘူမင်းချန်ငန်မန်ထရီလောရတ္တစရီအနီပါမန် untuk mendapatkan butiran terperinci mengenai
Mengenai Winnie Sri Hanifa Aman ਨੇ ကျွန်တော်စကားပြောပြီးတော့နိုင်ငံရေးဌာနကတင်ထားတဲ့အဆိုပြုချက်သေးစိတ်တွေကိုကျွန်တော်လေ့လာမှာဖြစ်ပြီးမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့အစီရင်ခံစာအသစ်ထုတ်ပြန်မှာဖြစ်ပါတယ်။မလေးရှားနိုင်ငံရေးဝန်ကြီးဌာနရဲ့အကြံပေးချက်အရလူသားချင်းစာနာမှုဆိုင်ရာခြေလှမ်းအပြင်တန်တမာရေးဆိုင်ရာကြိုးပမ်းအထောက်အမှုတွေကိုလည်းပြုလုပ်သွားမှာဖြစ်ပါတယ်။
2016ခုနှစ်ဒီဇင်ဘာလတုန်းကလည်းမလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ဦးဆောင်ပြီးကွာလာလမ်ပူမြို့တော်မှာရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်လို့ဘာသာရေးအရာလှုံ့ဆော်တဲ့လူပေါင်းထောင်နဲ့ချီပါဝင်တဲ့မြန်မာအစိုးရပေါ်ကန့်ကွက်ရှုံချပွဲပြုလုပ်ခဲ့ပါတယ်။ဒါ့အပြင်ဇန်နဝါရီလအတွင်းကကျင်းပတဲ့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးရဲ့ညီလာခံမှာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်ချိုးဖောက်ကျူးလွန်မှုတွေရှိနေတယ်လို့ပြောဆိုခဲ့ပြီးဒါရီအဆုံးသက်ရေးနိုင်ငံတကာကပါဝင်ဆောင်ရွက်လာအောင်မွတ်စလင်နိုင်ငံတွေအနေနဲ့ဥဆောင်လုပ်ကြဖို့နာဂျစ်ဘရာဇက်ကတိုက်တွန်းပြောကြားခဲ့ပါတယ်။အခုလိုမလေးရှားအစိုးရရဲ့ပြုမှုဆောင်ရွက်ပုံတွေကိုအာဆီယံဒေသအတွင်းဝေဖန်ထောက်ပြမှုတွေရှိနေတာပါ။အထူးသဖြင့်နာဂျစ်ဘရာဇက်ဟာသူ့ကိုလူကြိုက်နည်းလာတဲ့အတွက်ရိုဟင်ဂျာကိစ္စကိုအသုံးချပြီးနိုင်ငံရေးမှာလူထုထောက်ခံမှုပိုပြီးရအောင်ဆိုတဲ့ရည်ရွယ်ချက်တွေပါဝင်နေတယ်လို့သုံးသပ်ကြပါတယ်။အထူးသဖြင့်မလေးရှားရဲ့လုပ်ရက်ကြောင့်အာဆီယံဒေသအတွင်းစည်းလုံးညီညွတ်မှုကိုထိခိုက်စေတယ်လို့လည်းအကဲခတ်တွေကမြင်ကြပါတယ်။အခုနောက်ဆုံးမလေးရှားဒုဝန်ကြီးချုပ်ကမြန်မာအပေါ်အရေးယူနိုင်မယ့်လမ်းကြောင်းတွေကိုစဉ်းစားနေတယ်လို့ပြောဆိုလာတဲ့အပေါ်အမေရိကန်အခြေစိုက်မြန်မာရေးကျွမ်းကျင်သူဒေါက်တာတင့်ဆွေရဲ့အမြင်ကတော
့ဘာကြောင့်ပြောသလဲဆိုတာကတော့ကျွန်တော်တွက်ဆရရဲ့တော့သူဟာသူ့ရဲ့ပြည်တွင်းကြီးလိုအပ်ချက်ဖြစ်နိုင်တယ်ဒီအစ္စလမ်ဘာသာမိသားစုအသံဝင်မှလည်းသူဟိုနာမည်ရကြတယ်လည်းဖြစ်ကောင်းဖြစ်နိုင်တယ်အဲနောက်တစ်ခုဒါအာဆီယံနိုင်ငံချင်းချင်းဖြစ်နေတော့ကအဲ့ဒါလိုနိုင်ငံတစ်ခုရဲ့ပြည်တွင်းကြီးကိစ္စကိုအဲ့ဒါလိုပြောတဲ့အစင်လာကအန္တမဟိုရှားပါပြီးတော့တော်တော်ရှောင်တဲ့အစင်လာရှိခဲ့ရပါတယ်ခင်ဗျာအခုကြမှာမလေးရှားအစိုးရကအဲ့လိုပြောလာခြင်းဟာအာဆီယံရဲ့စီလုံးညီညွတ်ရေးကိုထိခိုက်မယ်လို့တော့ကျွန်တော်ယုံကြည်တယ်။နောက်တစ်ခါသူပြောနေတဲ့ကိစ္စတွေကနေပြီးတော့ပြည်မနိုင်ငံမှာရှိတဲ့ပြဿနာကိုဖြေရှင်းရင်းမှဟိုထောက်ကူပြုမဲ့အစားပြောင်းမြန်အကျိုးတက်ရောက်မှုဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်
။တကယ်လို့မမလေးရှားကနေပြီးတော့သူတို့ဒီအာဆီယံတွင်းမှာဒီမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးတော့သူတို့ကတစုံတရာအရေးယူဖို့တင်ပြဆွေးနွေးလာမယ်ဆိုရင်ရောတခြားအဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်မှုတွေရောဘယ်လိုရှိလာနိုင်မလဲရှင
်။အာဆီယံနိုင်ငံတွေကတော့မတူကြဘူးပေါ့။အခုမလေးရှားကအာဆီယံရဲ့ဟို policy လုံထုံးလုံနေရနေနည်းနည်းချွန်ထွက်လာပြီးတော့ဟုတ်ပြောတာဆိုတာတကြတဲ့နိုင်ငံတွေကတော့စဉ်းစားကြလိမ့်မယ်လို့ယူဆပါတယ်အခုထိတော့အစ္စလာမ်ဘာသာအများဆုံးကိုယ်ကွယ်ရေးအင်ဒိုနီးရှားတောင်မှထိနေသိမ့်သိမ့်နဲ့ဗမာနိုင်ငံအရေးကိုဆော်ရွက်နေတယ်လို့မြင်တယ်။နောက်ထိုင်းနိုင်ငံကလည်းသူ့မှာလည်းသူ့ပြည်တွင်းကြီးအဲမွတ်စလင်လက်နက်ကိုင်ဖွဲ့စည်းတွေရှိနေတော့ကအဲသူကလည်းဟိုမလေးရှားလိုတော့ဆော်ရွက်လိမ့်မယ်လို့ကျွန်တော်ယူဆဘူးခင်ဗျာ
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးတရက်ကိုမြန်မာအစိုးရကကမကထပြုပြီး2016ခုနှစ်ဒီဇင်ဘာလကမြန်မာနိုင်ငံမှာခေါ်ယူကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာရခိုင်ပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရှင်းပြခဲ့သလိုရခိုင်ပြည်နယ်အတိုင်းအဝိုင်းနှစ်ခုလုံးအတွက်လူသားချင်းစာနာထောက်ပံ့ကူညီရေးကိစ္စကိုလည်းတက်ရောက်လာတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါတယ်။2019ခုနှစ်ဖေဖော်ဝါရီလမှာတော့မလေးရှား NGO ညွန်ပေါင်းအဖွဲ့ကြီးဦးဆောင်ပြီးရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်တွေအတွက် ရိတ်ခါနဲ့ဆေးဝါးတွေတင်ဆောင်လာတဲ့မလေးရှားသင်္ဘောကိုမြန်မာအစိုးရကခွင့်ပြုခဲ့ပါတယ်ရှင်။